ဒီတစ်ပတ်တော့စัจ java လာတစ်ခုပေါ်ပေါက်လာတာနဲ့ပျက်စီးသွားတဲ့ဖြစ်စဉ်တရဖြစ်တဲ့အနုမြူဂါမာရောင်ကြီးပောက်ကွဲမှုအကြောင်းကို Illinois ပြည်နယ် Spoon River တက္ကသိုလ်ကဒေါက်တာဝင်းသာထွေးကပြောပြပေးပါမယ
်။အကျဉ်းတော်ဒီစัจ java လာမှာဒီအနုမြူဂါမာရောင်ကြီးပောက်ကွဲမှုကြီးလို့ခေါ်တဲ့ဂါမာ River ဆိုတာဖြစ်ခဲ့ပါတယ်။အာကာသပညာရှင်တွေကတော့ဟိုအာကာသရဲ့အပြင်းအထန်ဆုံးပောက်ကွဲမှုကြီးလို့ပြောမှာပါ။အော်အကြီးမားဆုံးနဲ့အတောက်ပါဆုံးမှာပဲ။ဘာသာအတော်သင့်နီးမယ်ပြီးတော့လမ်းကြောင်းလေးကြမယ်ဆိုရင်ခုနကဂမ်မာရီပောက်ကွဲခြင်းကြောင့်ကဘာမိခင်မိသားအောင်ဖြစ်သွားတဲ့အခြေအနေရှိပါတယ
်။အနုမြူဂမ်မာရောင်ကြီးပောက်ကွဲမှုပါဆိုလို့ရှင်ချက်ကြောက်လာအတွက်တော်တော်အရေးပါတယ်ဆိုတော့လေပထမအဆုံးဒီဂမ်မာရီဆိုတာဂမ်မာအနုမြူရောင်ကြီးဆိုတာဘာလဲနည်းနည်းရှင်းပြပေးပါဆရာ။
အခုကျွန်တော်တို့ပထမဆုံးသိဖို့လိုတာကတော့တရားစစ်တမ်းလိုက်လိုင်းလေးအကြောင်းသိဖို့လိုတာ။ Electromagnetic wave, radio wave, radar wave, microwave, another a near out line, yeah, visible light ကိုခေါ်ရမြင်နိုင်တဲ့အလင်းရောင်ကြီးနောက်တစ်ခါပြီးလို့ရှိရင်ကျွန်တော်တို့ခရမ်းရည်လိုရောင်ကြီးအဲ့လို frequency လို့ခေါ်ရချိန်လုံးနေမြင်တဲ့မြင်ရမယ်ဆိုလို့ရှိရင်တော့ခရမ်းလိုရောင်ကြီးပြရတဲ့ X-ray ဆိုတာဖြစ်လာ X-ray ဆိုတော့အဲ့ဒါတခုမှပြင်ပမှာပတ်နေတဲ့ electron ရဲ့ပလန်းနေရဲ့ကူးပြောင်းမှုကြောင့်ထွက်လာတာဟိုတော့ electron transition လို့ခေါ်တယ်အဲ့ဒါကြောင့်ထွက်လာတော့ X-ray လို့ခေါ်လို့ရှိတာ။နောက်တစ်ခါအနုမြူဆိုရဲ့အထဲမှာ nuclear transition ဖြစ်တာပြီးဆိုရင်တော့သူက gamma ray ထွက်တာ။ဟို X-ray နဲ့ gamma ray ရဲ့ဟိုချိန်လုံးကပို့ပြီးတော့အမြင့်ဆုံးမှာပဲ။ဒီနေ့သိပ္ပံပညာရှင်တွေတွေ့ရှိတဲ့နေရာမှာတော့ gamma ray ရဲ့ချိန်လုံးကအမြင့်ဆုံးမှာပဲ။ဒီထက်လွန်ပြီးတော့လည်းအတွေ့နဲ့တွေ့ပါဘူး။ဒီနေ့တွေ့တယ်ဆိုရင်လည်းဒါကျွန်တော်တို့ရဲ့ယူပပိတာရဲ့နေရာမှာအကုန်လုံးကိုပြန်ပြီးတော့ပြင်ပြီးရေးရမယ်သဘောရှိပါတယ်ဒီအချိန်ကတော့ဂမ်မာရေကတော့အချိန်လုံးအမြင့်ဆုံးနဲ့အင်အားစွန့်ရင်အများဆုံးပါပဲ
အဲဂမ်မာရောင်ကြီးပောက်ကွဲတယ်ဆိုတာဘယ်လိုလုပ်သိပါလဲဆင
်အော်ခုကကဘာကိုပတ်နေတဲ့ကျွန်တော်ရှိနေတဲ့စနိုင်းမှမြောင်းနေရှိပါတယ်အများဆုံးအဖြစ်ကတော့ရိုးရိုးမှန်ပြောင်းတဲ့သူကခင်ရလွန်ရောင်ကြီးတို့ဥပမာနောက်တစ်ခါအစ်ဆွေးမှန်ပြောင်းလို့ကမရီမှန်ပြောင်းလို့ဆိုရည်ဒါကဘာလေးလိုရဲ့အပြင်မှာတင်ထားရပါတယ်ကဘာဘောကနေပြီးတော့ဒါတွေစူးစမ်းလို့မရပါဘူး။ဘာပြောင်းလို့ဆိုကဘာလေးလိုဟာဒီရောင်ကြီး electromagnetic wave အကုန်လုံးကိုစုပ်နိုင်တဲ့အတင်ထားရှိပါတယ် except မျက်စိနဲ့မြင်နိုင်တဲ့အလင်းရောင်နဲ့ radio wave ကလွဲလို့ကျန်တဲ့ဟာတွေကတော့စုပ်ယူထားတာ။ဒါကြောင့်မလို့ကမရီလိုဟာမျိုးကိုလေ့လာမယ်ဆိုရင်တော့ကမရီ telescope ကိုအာကာသထဲမှာတင်ပြီးတော့ကြည့်ထားရပါတယ်။အဲဒီလိုတင်ထားတဲ့ကမရီ telescope ကလည်းမြင်ခဲ့တာပါဒီပောက်ကွဲမှုကဘလောက်ကြီးလဲဆိုရင်ဟိုကျွန်တော်တို့စစ်ကြောလာကြီးစတင်တကယ်ပဲဖြစ်ရလို့ခေါ်ရဲ big man လို့ခေါ်ရဲပောက်ကွဲကြီးပြီးရင်အကြီးမားဆုံးပောက်ကွဲခြင်းလို့ပြောလို့ရပါတယ်တော်တော်လေးကိုကြီးကြဲပောက်ကွဲမှုပါဥပမာဖြင့်နေတဲ့မဆ3000လောက်ရှိတဲ့ကျဲတွေပောက်ကွဲနေတာ super nova လို့ခေါ်တော့အဲ့ဒီပောက်ကွဲမှုတွေအစပေါင်းများစွာကြီးပါတယ်မနစ်ကတွေ့ရှိရပါတယ်ဆိုတော့ဒီ gamma ray burst ကဒီရာစုံရဲ့အကြီးကျယ်ဆုံးပောက်ကွဲမှုကြီးလို့ပြောလို့ရပါတယ်အခုတွေ့ရှိမှုကဒီ alien 3.9လောက်မှာပောက်ကွဲတာဖြစ်ပါတယ်ဒီမှန်ပြောင်းနေပါတယ်မပါဘဲနဲ့တော့မင်းနိုင်ပါတယ်ကဘာရဲ့လေတုကြောင့်ကဘာကကြီးနေလို့မရပြင်မယ်လို့ဒီအာသာထဲမှာမှန်ပြောင်းတင်ထားလို့ပြင်ရတာပါဒါပေမဲ့လို့လေဒီကဘာနေပြီးတော့ဒီအလီကိုခေါ်တဲ့ကျဲစုလေးထဲမှာအလင်းလေးတစ်ချက်လေးတောင်တွေ့ရှိရတဲ့အခြေအနေတော့ကြီးအောင်ပောက်ကွဲတာတွေ့ရပါတယ
်အရင်တော့ကောဒီလိုမျိုးဂါမာရောင်ကြီးပောက်ကွဲမှုတွေအာကာသဒီဟင်းလင်းပြင်ထဲမှာဖြစ်ဖို့ပါလားဆရာ
ပြီးခဲ့တဲ့ဧပြီလ19ရက်တော့ဒီစန်းချင်းတင်လောက်အောင်ကြီးမာတဲ့ဒီကမာရီပါစီကိုဖြစ်ခဲ့ပူပါတယ်နောက်တစ်ခါ1999မှာလည်းတွေ့ခဲ့ပူပါတယ်ဒါပေမဲ့အခုတွေ့တာကတော့1999ခုနှစ်မှာတွေ့ခဲ့တဲ့ကမာရီပါစက်ငါးစားလောက်ကြီးတယ်လို့သူ NASA ကပြောပါတယ်နောက်တစ်ခါဒီကမာရီပါစာနေတဲ့အစ20 30လောက်ဓာတ်တူကြီးပြီးတော့နေရွယ်လောက်ပဲရှိတဲ့တည်ပြီးချင်းများတဲ့နေကြီးတွေမှာသူတက်တန်းနဲ့ကုန်သွားပြီဆိုလို့ရှင်သူက black hole ရဲ့ဒီလောက်ထိကိုစုံသွားနေတော့အထဲကိုကျွန်းနေနေကျုပ်ပြောမကျွန်းနေတဲ့ခါကျရင်ပောက်ကွဲတဲ့သဘောပေါ့ဆိုတော့အဲ့ပောက်ကွဲမှုကလည်းဘလောက်ပြင်းထန်လဲဆိုရင်အလင်းအလေနောက်ရှိတဲ့ဒီကမာရီအနုမြေရောင်ကြီးရဲ့ဆက်ကြောလာတစ်ခုလုံးပြန့်နှံ့သွားတာပေါ့ဒီကလေးများဂျိုတစ်ခုသာအဲ့ဒီဟန်ကြောင်ထဲမှာရှိနေမှာဆိုရင်မီးနောင်တိုက်သွင်းလို့ခံရတယ်လို့ဖြစ်ရပါလိမ့်မယ
်ဆရာဆရာဒါမျိုးဒီကဘာကိုဥတီလာနိုင်တဲ့အဖြစ်မျိုးရောကြိုပြီးသိနိုင်ပါမလားဆရာ
သိပ္ပံပညာရှင်တွေကတော့ကဘာကိုဥတီလာနိုင်တဲ့ဒီလိုအဖြစ်မျိုးဖြစ်တာပေါ့ကိုချုပ်တင်ပြီးတော့ခံမနိုင်တယ်လို့ပြောကြပါတယ်ဖြစ်နိုင်ရတာလွန်နေပါလေဒါပေမဲ့လို့စစ်ကြောလာတဲ့မှာအခုလိုဖြစ်ရမျိုးကတော့ခဏခဏဖြစ်နေရှိပါတယ်ဒါပေမဲ့လို့အခုကဘာလဲတူတယ်ဆိုတော့ဒီဟိုမီးမောင်းထိုးလို့ပါလေဟိုသင်္ဘောတွေမီးမောင်းထိုးလို့ပဲသူ့ရဲ့လမ်းကြောင်းလေးကိုကြာမှာပဲကျွန်တော်တို့ကသိနေတာဟုတ်စ ဆိုတော့ငကောင်းဝေးသားနဲ့မှဖြစ်နိုင်ကြီးကတန်းပုံရင်တပုံလောက်ပဲဖြစ်ဖို့မရပါနဲ့အဲဒါပေမဲ့လို့လည်းအာကျွန်တော်တို့နှစ်သန်းပေါင်း450လောက်တော့ဒီလိုတော်သိအောင်ရောင်းကြီးရှိတဲ့ကမာရီကဘာပေါ်ကြောက်ခဲ့ကဘာပေါ်ကတက်ရှိတော်တော်များများလဲကျုံနေကြတယ်လို့တွေ့ရှိထားချက်တွေရှိပါတယ်
တကယ်လို့ဂါမာနုမြူရောင်ကြည်တာကဘာပေါ်ကြရင်ဘာတွေဖြစ်လာနိုင်မှာမလဲဆရာ
ပထမဘာဖြစ်မလဲဆိုတော့လေတုဆိုတာပျက်စီးတယ်လေတုဆိုတာပျက်စီးသွားပြီးဆိုရင်တော့ electromagnetic wave ဆိုတဲ့အစ်စ်တန်လိုင်းရောင်းဆုံးအကုန်လုံးကဘာကိုကြားရောက်လာနိုင်တယ်ဆိုတော့ကဘာဟာဘာဖြစ်လဲဆိုရင် radio wave နဲ့မြင်နိုင်တဲ့အလင်းရောင်တွေမကမြင်တဲ့ microwave တွေ infrared တွေ ultraviolet တွေအဲဒါက x-ray လို့ခေါ်တဲ့ဟာတွေကမ္ဘာရီအကုန်လုံးကဘာကိုလာပြီးတော့ဟိုထိကိုင်နေတာပေါ့အဲ့ခါကျပါဖြစ်လာမျိုးကဘာကပူပြီးတော့ပူလာနိုင်တယ်အခုသမုတ်တရားအောင်မှာအေးခဲနေတဲ့မိသိနေရှိအောင်လေတုရဲ့ပူချိန်မြင့်လာတဲ့အချိန်မိသိနေပြောလာပြီဆိုရင်တော့ဒီလေတုထဲမှာမိသိ gas တွေတန်ငွေတွေပြန့်နှံ့နေပြီတကယ်လို့များနီးစနယ်လေးတစ်ချက်သာခတ်မိရင်ကဘာတစ်ခုလုံးပြီးတော့တိုက်သွင်းနိုင်တယ်လို့သူကမြင်ရရှင်တွေကယူဆကြပါတယ်
ဆိုတော့တနည်းအားဖြင့်စัจ java လာတွေအများကြီးရှိတယ်ဒီစัจ java လာတွေကဖြစ်တယ်ဖြစ်ပြီးရင်ပြက်တယ်ဆိုတော့ဒီဖေရဟောရှိပါတယ်ဆရာဒါနဲ့ပတ်သက်ပြီးတော့ဆက်နွယ်ပြီးရှင်းပြလို့ရပါမလားဆရာ
အမှားတော့ဒီကမ္ဘာလေးပတ်စာစัจ java လာတစ်ခုရဲ့မွေးဖွားခြင်းနဲ့တည်ဆုံးခြင်းဖြစ်စဉ်တစ်ခုပါပဲကျွန်တော်တို့တွေအလုံးကနေတွေပောက်ကွဲရတာနေဖြစ်လာရတဲ့တွေယူပါပဲဖေရဟောခဲ့တယ်လို့ပေါ့ကျန်စစ်လာခြင်းအသိမွားလေးဖြစ်တဲ့တဲလေးတွေကဖြစ်လိုက်ပြက်လိုက်ဖြစ်တယ်လို့အကြီးမားဆုံးဖြစ်တဲ့စัจ java လာကြီးရတယ်ဖြစ်တဲ့တည်းရှိနေတာပါပဲ
ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်